ပြီးခဲ့တဲ့21ရာစုပင်လုံပြည်ထောင်စုညီညာရေးရေးညီလာခံကသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်းတွေကိုလွတ်တော်တင်ဖို့ပြင်ဆင်နေကြပြီလို့အပြည့်ရဲ့ငင်းငင်းရေးအဖွဲ့ခေါင်းဆောင်တူကပြောဆိုလိုက်ပါတယ်။ဒါအပြင်လာမယ့်ဒီဇင်ဘာလထဲကျင်းပနိုင်ခြင်းရှိတဲ့တတိယအကြိမ်21ရာစုပင်လုံညီလာခံမတိုင်ခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်စွာကျင်းပနိုင်ရေးပြည်ထောင်စုငင်းငင်းရေးဆွေးနွေးမှုပူးရဲကော်မတီအတွင်းရေးမှုအဖွဲ့ဝင်တွေညီနိုင်ဆွေးနွေးနေကြပါတယ်မြမအငင်းငင်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်လာမယ့်ဒီဇင်ဘာလတဲ့ကျင်းပနိုင်ခြင်းရှိတဲ့တတိယအကြိမ်21ရာစုပင်လုံပြည်ထောင်စုငင်းငင်းရေးညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေညီလာခံမတိုင်ခင်ကျင်းပနိုင်ရေးပြည်ထောင်စုငင်းငင်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွေ့အမှုအဖွဲ့ဝင်တွေဆွေးနွေးနေကြတာဖြစ်ပါတယ်နေပြည်တော်မျိုးသားပြန်လည်တင်မြှင့်ရေးနဲ့ငင်းငင်းရေးဗဟိုဌာန NRPC မှာအောက်တိုဘာလ28ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကအဓိကဆွေးနွေးခဲ့တာတွေကိုတော့ UPDJC အတွေ့အမှုအဖွဲ့ဝင်လည်းဖြစ်အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့လည်းဖြစ်တဲ့ PLLO ရဲ့ဗဟိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခင်မြင့်ထွန်းကအခုလိုပြောပြပါတယ်
အောက်တိုဘာ30နဲ့31ရက်နေ့မှာကျွန်တော်ပြည်သူ့ငင်းငင်းစည်းဝေးကျင်းပပြုလုပ်မှာပါအဲ့ဒီအတွက်ကိုကျွန်တော်တို့တွင်းမှုအဖွဲ့အစည်းအဝေးကျင်းပတာဖြစ်ပါတယ်အဓိကအချက်အနေကတော့ကျွန်တော်တို့အခုကျင်းပဖို့ကြံနေသေးတဲ့ NGO ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့ရှမ်းလူမျိုးလိုက်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲနဲ့ရခိုင်လူမျိုးလိုက်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေအချင်းပြပြချောချောမွေ့မွေ့နဲ့ကျင်းပနိုင်ရေးအတွက်ကိုလည်းပဲသဘောထားညှိနှိုင်းကြတာပါပါတယ်နောက်တစ်ခုကတော့ထုတ်ပြီးခဲ့တဲ့ဒုတိယပင်လုံစည်းဝေးမှာပြည်တော်စုသဘောတူညီချက်38ချက်ရခဲ့တယ်38ချက်ကိုဆက်လက်ပြီးတော့မှလွှတ်တော်မှာအတည်ပြုနိုင်ရေးအတွက်ကိုဘယ်လိုနည်းလမ်းတွေနဲ့ကျွန်တော်တို့သွားကြမလဲအဲ့ဒါတွေကိုလည်းကျွန်တော်တို့ဆွေးနွေးကြတာဖြစ်ပါတယ
်ဒါအပြင်ပြီးခဲ့တဲ့21ရာစုပင်လုံပြည်တော်စုငင်းငင်းရဲ့ညီလာခံမှာသဘောတူထားတဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်းတွေကိုလွှတ်တော်ကိုတင်နိုင်မှုဘယ်လိုအတည်ပြုချက်ရယူကြမလဲဆိုတာတွေကိုလည်းပြင်ဆင်ဆွေးနွေးခဲ့ကြတယ်လို့ဥက္ကဋ္ဌမြင့်ထွန်းကလွှတ်တော်တင်နိုင်ရေးဆောင်ရွက်နေတာတွေကိုပြောပြပါတယ
်ရေပေါ်မှာဖြစ်တော့ကျွန်တော်တို့ဒီ NCA ကိုကျွန်တော်လွှတ်တော်မှာတင်သွင်းပြီးတော့မှအတည်ပြုချက်ရယူခဲ့ပါတယ်အဲ့လိုပဲကျွန်တော်တို့ကလွှတ်တော်ကိုတင်သွင်းပြီးတော့အတည်ပြုချက်ရယူဖို့ကတော့ဒါနှစ်ဖက်စလုံးမှာကျွန်တော်တို့သဘောထားရှိတာပြီးတာဖြစ်ပါတယ်သို့တော်လည်းပဲဒီလိုလွှတ်တော်ကိုတင်သွင်းပြီးတော့ပေါ့လေအတည်ပြုချက်ရယူတဲ့ကိစ္စမှာ38ချက်မှာပါတဲ့အချက်တွေကတော့ကျွန်တော်လူမျိုးလိုက်မျိုးသားဆင်နိုင်ငံဆွေးနွေးပွဲတွေကျင်းပဖို့ကြံနေသေးတဲ့လူမျိုးတွေရဲ့အခြေခံသဘောထားတွေလည်းဒါအပေါင်းဖို့လူသေးတယ်ဆိုတဲ့အယူဆအပေါ်မှာလွှတ်တော်မှာဆက်ပြီးတော့ပေါ့လေအတည်ပြုနိုင်ရေးကိစ္စကိုတော့ကျွန်တော်တို့ကြားမှာဆက်လက်ပြီးတော့ညှိနှိုင်းဖို့လာမယ့်30ရက်နေ့ UPDC အစည်းအဝေးကမှအခြေလက်ညှိနှိုင်းကြဖို့အဲ့လိုသဘောထားပဲချမှတ်ထားပါတယ
်ဒီဆွေးနွေးချက်တွေနဲ့ပတ်သက်လို့မနေ့ဖြန်အောက်တိုဘာလ30နဲ့အောက်တိုဘာလ31ရက်နေ့နှစ်ရက်ဆက်တိုက်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အစည်းအဝေးတွေမှာလည်းတတိယအကြိမ်21ရာစုပင်လုံညီလာခံကျင်းပရေးအဓိကထားဆက်ဆွေးနွေးကြမှာလည်းဖြစ်ပါတယ
်တတိယပင်လုံအစည်းအဝေးပါဝင်ဆက်လက်ကျင်းပမယ်နိုင်ငံဆွေးနွေးပွဲအဆင့်ဆင့်အတွက်ကျွန်တော်ပြင်ဆင်ရမှာဖြစ်တယ်ဒီဒီဇင်ဘာမှာကတော့ကျွန်တော်တို့ကျင်းပတဲ့နယ်ရက်ဖြစ်ပါတယ်သို့တော်လည်းပဲအဲ့ဒီဇင်ဘာမှာကျင်းပနိုင်ဖို့ကတော့တော်တော်လေးတော့ကျွန်တော်စူးစမ်းရမှာပေါ့လေအဲ့လိုတော့ကျွန်တော်မြင်ပါတယ်နောက်တစ်ခုကတော့အစိုးရနဲ့တက်မလို့ဘက်ကောကျွန်တော်တိုင်းနာလက်နက်ကိုင်အဖွဲ့ကြီးတွေဘက်ကရောတူညီတဲ့သဘောထားကတော့ဒုတိယပင်လုံစီရေးမှာတော့ကျွန်တော်တို့အချိန်ပြုပြီးတော့လုပ်ခဲ့ရတာတွေရှိတယ်ဒါကြောင့်မို့လို့ကျွန်တော်တို့အခြေလက်ဖြစ်မှုတွေမှာတော့အနည်းနဲ့များအနေချက်တွေရှိခဲ့တယ်တော့ကြောင့်မို့လာမယ့်နိုင်ငံစုနေပွဲတွေမှာတော့ကျွန်တော်တို့အချိန်ယူမယ်အခြေလက်ဖြစ်မှုကိုအဓိကထားမှာပေါ့လေဒီသဘောထားလည်းရှိပါတယ်ဒါကြောင့်ဒီစင်မာမှာကျင်းပနိုင်ရတော့တတ်မှတ်ရမှာတော့ကျွန်တော်တို့ကျင်းပနိုင်ဖို့တော့တို့စူးစမ်းကြမှာဖြစ်တယ်တိုးတော်လည်းပဲအဲဒီတတ်မှတ်ရအတော်တင်မဖြစ်ရင်လည်းပဲခုနအခြေလက်ဖြစ်မှုနဲ့အချိန်ပြီးတော့ဆောင်ရွက်ဖို့တော့ဒါသဘောထားရှိပါတယ်
တနင်္ဂနွေလုံးပြည့်ခတ်ရက်စေရေးစာချုပ် NCA ကနေပြထန်လိုက်တဲ့လူမျိုးအလိုက်အကြောင်းအရာလိုက်ဒေသအလိုက်ကိုအခြေခံတဲ့နိုင်ငံရေးဆွေးနွေးပွဲတွေတတိယအကြိမ်ညီလာခံမတိုင်ခင်အကုန်ကျင်းပနိုင်ရေးအတွက်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာကျင်းပခွင့်ရရေးကြုံနေရတဲ့စိန်ခေါ်မှုခက်ခဲတွေနဲ့ပတ်သက်လို့ဘယ်လိုမျိုးဖြေရှင်းနိုင်မလဲဆိုတာကိုလည်းဆွေးနွေးခဲ့ကြတဲ့အကြောင်းဥက္ကဋ္ဌမြင့်ထွန်းကပြောပြပါတယ
်ကျွန်တော်တို့ကတော့ဒီအစိုးရဘက်နဲ့တက်မတော်နဲ့ကျွန်တော်တိုင်းမလန်းနိုင်ငံအဖွဲ့ကြီးတူညီတဲ့သဘောထားတော့ဒီငင်းငင်းဖြစ်စဉ်ကိုပြည်သူလူထုကပိုင်ဆိုင်တယ်ဆိုတာကတော့နှစ်ဖက်စလုံးရဲ့သဘောထားမြင်တူပါတယ်တိုင်းနာလန်းနိုင်ငံအဖွဲ့ကြီးတွေဘက်ကတော့ဒီငင်းငင်းဖြစ်စဉ်မှာပြည်သူလူထုကခြေခြေဆန်းဆန်းပါလာနိုင်ဖို့အဲ့ဒီအတွက်ကိုမိမိတို့လူမျိုးတွေရှိရာဒေသတွေမှာမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြုလုပ်ချင်တာဖြစ်ပါတယ်ဒါပေမဲ့လို့အစိုးရဘက်ကပေါ့လေတမတော်ဘက်လူကတော့ပြည်သူလူထုတွေအားလုံးခြေခြေဆန်းဆန်းပါဝင်ရေးမှာပြည်သူလူထုကိုကိုစားပြုတဲ့လွှတ်တော်ဆိုတာရှိခဲ့ပြီပေါ့လေအရသာ
ဆိုရဆိုတာရှိတာပြီဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကြေကြေတဲ့တလောက်ထိလည်းမလို့အောက်ဆိုတဲ့အမြင်မျိုးပေါ့အဲ့ဒီအမြင်မှာတော့ကျွန်တော်တို့ဒါတွေတော့ငန်းနဲ့မတူတာတွေတော့အဲ့ဒါတွေကတော့ရှိပါတယ်ဒီပေါ်မှာတော့ကျွန်တော်တို့ဆက်လက်ပြီးတော့နိုင်ငံတော်အတိုင်းငါပုဂ္ဂိုလ်တော်ဆန်းစုကြည်အစိုးပြုခဲ့တယ်ပြည်ထောင်စုညီညာရေးညီလာခံဒီနှစ်မကုန်ခင်ကျင်းပနိုင်ရေးအပါအဝင်နိုင် အဓိကထားဆွေးနွေးတိုင်ပင်နေကြတာလည်းဖြစ်ပါရဲ့ရှင်။